အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကအခုကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြည်ဒီမိုကရေစီပြောင်းလဲအတွက်လမ်းစာပဲလို့ပြောလိုက်တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေမှာကိုကဖော်ပြနေပါတယ်။စစ်ဆိုးရပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားကနေရွေးကောက်ပွဲကိုဝင်ပြိုင်မဲ့နိုင်ငံရေးပါတီတွေရဲ့မူဝါဒသဘောထားတွေကိုထုတ်လွှင့်ခဲ့တဲ့အထက်မှာ NDF ပါတီရဲ့ဥက္ကဋ္ဌဒေါက်တာတန်းချင်းကထည့်ပြောခဲ့တာပါ။အပြည့်အစုံကိုတော့ကိုကျော်အောင်လွင်ကပြောပြပါမယ်ရှင်။
နိုဝင်ဘာလ9ရက်နေ့ကျရင်ကျင်းပမဲ့မြန်မာပြည်ကရွေးကောက်ပွဲကိုအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဒီမိုကရေစီပြောင်းလဲအတွက်လမ်းစာပဲလို့ပြောရတဲ့အကြောင်းနဲ့ပတ်သက်ပြီး NDF ပါတီဥက္ကဋ္ဌဒေါက်တာတန်းငိမ့်ကရှင်းပြပါတယ
်ဒီမိုကရေစီသွားတဲ့လမ်းကြောင်းမှာရွေးကောက်ပွဲဆိုတာမလွဲမသွေဖြတ်သန်းမယ်ကိစ္စတွေပဲဗျာရွေးကောက်ပွဲဆိုတာကတော့အမျိုးမျိုးရှိမှာပေါ့တရားမျှတာရှိမယ်ဟဲ့လားတရားမမျှတာရှိမယ်မမျှတာမျှလေးလည်းရှိလည်းရှိမှာပေါ့ဒါကတော့ကျွန်တော်တို့တိတိများလို့ပေါ့ဗျာနှုတ်ရအနေပြီးတော့ဖြည်းဖြည်းချင်းရင်းရနေပြီးမှဲ့ကြတဲ့သဘောပါပဲဒါတွေကသဘာဝပါပဲအဲ့တော့အနည်း20ပေါ့ဗျာအာရွေးကောက်ပွဲဆိုတာနဲ့ကျွန်တော်တို့ကင်းဝေးနေခဲ့တယ်ဆိုတော့ပြည်သူတွေဆိုလို့ရှိရင်ဒီရွေးကောက်ပွဲရဲ့သဘောသဘာဝဒီမိုကရေစီရဲ့သဘောသဘာဝကတော်တော်ကိုကင်းဝေးကုန်တယ်ပေါ့ဗျာ90ခုနှစ်တုန်းကဆိုရင်တိလိုက်ကြတဲ့ပုံကိုယ်တွေလည်းပဲချိုးဆိုရင်လည်းပဲမရှိတော့ဘူးအာတချို့ကြတော့လည်းပဲနောက်မှမွေးလာတော့ဒီအကြောင်းကိုမသိကြတော့ဘူးဆိုတော့အခုဒီရွေးကောက်ပွဲဖြစ်လာတာဟာဒါဒီမိုကရေစီကိုသွားတဲ့လမ်းကြောင်းရဲ့ဒီဒီမိုကရက်တစ်ပရိုဆက်စ်တစ်ခုပေါ့ဗျာเนาะအဲ့တော့အဲ့ဒါကိုကျွန်တော်တို့ကကြော်ဖြတ်တာပါပဲအဲ့တော့အဲ့ဒါမျိုးကိုမကြော်ဖြတ်ခြင်းလို့တော့ဖြင့်ဒီမိုကရေစီဆိုတာကိုမရောက်ဘူးလို့ကျွန်တော်တို့ကတော့အဲ့လိုစတာပါ
NDF ပါတီရဲ့မူဝါဒတွေကိုရေဒီယိုနဲ့ရုပ်မြင်သံကြားတွေကနေထုတ်လွှင့်မှုတင်ပြတဲ့အခါမှာရွေးကောက်ပွဲကော်မရှင်ကမကြိုက်တာတွေရှိလို့ဖြုတ်ပေးခဲ့ရတာတွေကြုံခဲ့ရတယ်လို့ဒေါက်တာတန်းချင်းကဆက်ပြီးတော့ရှင်းပြပါတယ
်ကျွန်တော်တို့လည်းတင်တဲ့ဥစ္စာကအဖြတ်ခံရပါတယ်၃-၄ဘိုက်လောက်ပေါ့နော်ကျွန်တော်တို့ရှင်းမှာပြောသွားတဲ့သူတွေကိုကျွန်တော်တို့လည်းစုံစမ်းတာပေါ့ဗျာစုံစမ်းတော့ဘယ်လိုအချက်တွေပဲလို့အချက်တွေဆိုလို့ရှိရင်တော့ဖြင့်သူတို့ပယ်တယ်ဖြတ်တယ်ဆိုတာကိုဒါကတော့ကျွန်တော်တို့လည်းလေ့လာကြည့်တာပေါ့ဒါမှလည်းပဲကျွန်တော်တို့ပြောစဉ်ပြောလိုက်တာတော့လည်းထဲတော့ထဲကြည့်တာပေါ့ဗျာထဲတဲ့အတွက်ကြောင့်လည်းပဲသူတို့ဖြတ်ပါတယ
်ဒေါက်တာတန်းချင်းပါဝင် NDF ပါတီကိုထူထောင်ခဲ့ကြတဲ့သူတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကခွဲထွက်လာခဲ့ကြတဲ့သူတွေပါအခုကျင်းပမဲ့ရွေးကောက်ပွဲကို1990ခုနှစ်ကအနိုင်ရခဲ့တဲ့ NLD ပါတီကမဝင်ဖို့ဆုံးဖြတ်ခဲ့ပြီးရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပေမဲ့လည်းဒေါက်တာတန်းညင်းတို့ကတော့ရွေးကောက်ပွဲကနေတဆင့်ဒီမိုကရေစီပေါ်ဆောင်ရေးလမ်းစာပွင့်လိမ့်မယ်လို့ယူဆပြီးရွေးကောက်ပွဲကိုဝင်ဖို့ပြင်ဆင်ခဲ့ကြတာပါ။ကြက်ခိုင်ဖွံ့ဖြိုးရေးပါတီတို့တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီတဆညတို့လောက်အင်အားမကောင်းဘူးလို့ဆိုပေမဲ့လည်းမကြခင်တုန်းကမှနိုင်ငံရေးပါတီတွေဖွဲ့စည်းခွင့်ရခဲ့တဲ့အထက်မှာတော့ NDF ပါတီကလွတ်တော်ကိုယ်စားလှယ်လောင်းတရားကျော်နဲ့ရွေးကောက်ပွဲကိုဝင်ပြိုင်ကြမှာဖြစ်လို့အင်အားမသေးတဲ့ပါတီလို့ပြောရမှာပါသူတို့ပါတီကို NLD ပါတီဝင်တော်တော်များများကမကြိုက်ကြဘူးလို့ဆိုပေမဲ့လည်းလော့ဆယ်သူတို့ကိုထောက်ခံအားပေးနေကြတဲ့သူတွေထဲမှာ NLD ပါတီဝင်ဟောင်းတွေပါဝင်ကြသလိုပညာတတ်လူငယ်တွေလည်းပါဝင်နေပြီးတခြားနိုင်ငံရေးပါတီတချို့နဲ့လည်း NDF ကနိုင်ငံရေးမိတ်ဆွေတွေဖြစ်ဖွဲ့စည်းပြီးရွေးကောက်ပွဲကိုဝင်ဖို့ပြင်ဆင်နေတာပါခင်ဗျာ